င်္ဂလာပါ RFA ပိတ်သက်များခင်ဗျာအခုပထမဆုံးတရုတ်နိုင်ငံသားဝန်ကြီးဝမ်ယီရဲ့ဗုဒ္ဓဖူးနေ့ကမြန်မာနိုင်ငံကိုလာရောက်ခဲ့တဲ့ခရီးစဉ်အကြောင်းသုံးသပ်ထားတဲ့ AP သတင်းဆောင်မကိုတင်ပြပါမယ်။တရုတ်နိုင်ငံဟာမြန်မာနိုင်ငံကစစ်ရေးတက်ခိုက်မှုတွေကိုဆန့်ကျင်ပြီးတော့မြန်မာနိုင်ငံရဲ့ပြည်တွင်းရေးကိုပြပအဖွဲ့စည်းတွေကနေဝင်ရောက်ဆွတ်ဖက်မှုတွေကိုလည်းဆန့်ကျင်နေတဲ့အကြောင်းတရုတ်နိုင်ငံသားဝန်ကြီးဝမ်ယီကမြန်မာနိုင်ငံခရီးစဉ်အတွက်မှပြောသွားတဲ့အကြောင်းတရုတ်နိုင်ငံပိုင်းသတင်းမီဒီယာတွေမှာဖော်ပြပါတယ်။တကယ်တမ်းမှာတော့တရုတ်နိုင်ငံဟာမြန်မာနိုင်ငံမှာဒေါ်လာဘီလီယံနဲ့ချီတဲ့စီမံကိန်းတွေရင်းနှီးမြှုပ်နှံထားတဲ့အတွက်အာဏာသိမ်းထားတဲ့စစ်တပ်နဲ့အလုပ်ဖြစ်ရုံဆက်ဆံရေးကိုဆက်ပြီးထိန်းထားတာဖြစ်တယ်လို့ AP ဆောင်းမကဆိုပါတယ်။အခုချိန်မှာမြန်မာနိုင်ငံအတွင်းမှာအထူးသဖြင့်မြန်မာစစ်တပ်အတွင်းမှာဆိုရင်တရုတ်ဆက်ငင်စစ်တပ်တွေပေါ်ပေါက်နေပြီးစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာလည်းပြင်းထန်တဲ့တရုတ်ဆက်ငင်အမြင်ရှိတဲ့သူဖြစ်တဲ့ကြောင်း Crisis Group ပြိပခလေးလာရေးအဖွဲ့က Richard Horsey ကသုံးသပ်ပါတယ်။တရုတ်ဆိုရဟာစစ်ကောင်စီကိုမှမဟုတ်ပဲမြန်မာနိုင်ငံမှာဘယ်အစိုးရပဲအုပ်ချုပ်အုပ်ချုပ်ယူမဆိုင်ပဲကိုကျိုးစည်းဝါကိုပဲအရေးဆိုင်ပါလိမ့်မယ်။ဒါပေမဲ့လက်ရှိစစ်ကောင်စီကိုခေါင်းဆောင်နေတဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုတော့ကြိုက်လဲမကြိုက်၊ယုံလဲမယုံတဲ့အပြင်လိုအပ်တဲ့အရေးချင်းလဲမပြစ်မိဘူးလို့တရုတ်ကရှုမြင်နေတယ်လို့ Richard Horsey ကသုံးသပ်ထားတဲ့အကြောင်း AP သတင်းဆောင်မှာဖော်ပြထားပါတယ်။အခုဆက်လက်ပြီး The Diplomat Magazine မှာဖော်ပြခဲ့တဲ့အာနာရှင်ဆန့်ကျင်တော်လှန်ရေးအဖွဲ့တွေဟာအခုနှစ်ကုန်လောက်မှာနိုင်ငံရဲ့ဒုတိယအကြီးဆုံးမန်းလေးမြို့ကိုတိမ့်ပိုက်နိုင်မှုရည်မှန်းပြီးတော့တပ်တွေကိုနေရာရွှေ့ပြောင်းနေတယ်ဆိုတဲ့သတင်းဆောင်မကိုတင်ပြပါမယ်။ဒိုင်းသားလက်နက်ကိုင်အဖွဲ့တွေဟာနိုင်ငံရဲ့အရှေ့တောင်ဘက်ကရင်ပြည်နယ်နဲ့အရှေ့မြောက်ဘက်ရှမ်းပြည်နယ်တွေမှာအောင်ပွဲခံပြီးတဲ့နောက်နိုင်ငံအလဲပိုင်းကမန်းလေးမြို့စီကိုချီတက်တိုက်ခိုက်နိုင်မှုအင်အားဖြည့်တင်းနေတယ်လို့ PDF တပ်ဖွဲ့တွေစီကနေသိရတဲ့အကြောင်းအခုဆိုရင်မန်းလေးမြို့နေပြည်သူတွေဟာလာရှို့မြို့မှာလိုပဲစစ်ဘေးရှောင်ဖို့မြို့ကိုစွန့်ခွာတဲ့အချိန်မှာပိုင်ဆိုင်မှုပစ္စည်းအလုံးခိုးယူခံရတာမျိုးမဖြစ်အောင်ပိုင်ဆိုင်မှုပစ္စည်းတွေကြိုတင်ပြီးရောင်းချနေကြရတဲ့အကြောင်းသတင်းဆောင်မကဆိုပါတယ်မြောက်ပိုင်းမဟာမိတ်အဖွဲ့တွေက TNL နိုင်ငံတောင်ပိုင်းက KNL နဲ့ PDF အဖွဲ့တွေဟာလည်းမန်းလေးမြို့ကိုသိမ်းယူနိုင်မှုတက်တွေအင်အားဖြည့်တင်းနေတာမှန်ကန်တဲ့အကြောင်းပြောထားတာကိုဆောင်းမကဖော်ပြပါရယ်အခုဆိုရင်မြောက်ပိုင်းမဟာမိတ်သုံးဘွဲ့အပြင်အခြားတိုင်းဒေသလက်နက်ကိုင်အဖွဲ့20လောက်နဲ့ PDF တပ်ဖွဲ့တွေဟာမြန်မာနိုင်ငံကမြို့ပေါင်း85မြို့နဲ့တိုင်းဒေသပြည်နယ်အားလုံးဒီဘက်ကိုထိန်းချုပ်ထားပြီးစစ်တပ်ကထိန်းချုပ်ထားနိုင်တာရန်ကုန်မန်းလေးနေပြည်တော်နဲ့ AR မြို့ဝကျွန်းမလောက်ပဲကျန်ပါတော့တယ်စစ်ကောင်စီဟာမန္တလေးမြို့ကိုသာလက်လွတ်ဆုံးရှုံးရရင်တော့နိုင်ငံကဆက်ဆံရေးချိန်ဝင်ရှာမှာလုံးဝပြောင်းလဲသွားတော့မှာဖြစ်ပါတယ်။တရုတ်အိန္ဒိယနဲ့အာဆီယံတို့ဟာစစ်ကောင်စီကိုလုံးဝဖယ်ခွာပြီးတော့နိုင်ငံတကာကနေလက်ခံအသိမှတ်ပြုမှုရဖို့ရုန်းကန်နေရတဲ့ NUG ကိုမြန်မာနိုင်ငံရဲ့အစိုးရဖြစ်လက်ခံအသိမှတ်ပြုလာနိုင်ပါတယ်လို့ဆောင်းမကသုံးသပ်ထားတဲ့အကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ။